ဒီကနေ့ဇန်နဝါရီလ10ရက်နေ့မှာကျင်းပတဲ့ကချင်ပြည်နယ်နေအခမ်းအနားတက်ရောက်လာတဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြည်ရင်းစစ်ပွဲတွေရပ်သွားအောင်ဝိုင်းဝန်းစူးစမ်းကြဖို့တိုက်တွန်းခဲ့ပါတယ်။ကချင်ရပ်ဖက်အဖွဲ့အစည်းတွေကလည်းကချင်မျိုးနွယ်စုတွေနဲ့တခြားလူမျိုးစုတွေစုပေါင်းနေထိုင်တဲ့ကချင်ပြည်နယ်မှာငြိမ်းချမ်းရေးအမြန်ဆုံးရနိုင်ဖို့မျှော်လင့်နေကြတဲ့အကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကဆက်ပြီးပြောပြပါမယ်ရှင်
။ကချင်ပြည်နယ်မြေကြီးနားမြို့မနောကွင်းမှာဒီနေ့ကျင်းပတဲ့82ကြိမ်မြောက်ကချင်ပြည်နယ်နေ့အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်တက်ရောက်ခဲ့ရဖြစ်ပြီးဒါဟာ2020မှာသူ့ရဲ့ပထမဦးဆုံးပြည်နယ်ခရီးစဉ်တစ်ခုလည်းဖြစ်ပါတယ်။ကချင်ပြည်နယ်နေ့ရဲ့အဓိကအခမ်းအနားတစ်ခုဖြစ်တဲ့မနောပွဲမှာပြည်တွင်းစစ်ရစရေးအတွက်ဝိုင်းဝန်းကြိုးပမ်းကြဖို့ဒေါက်အောင်ဆန်းစုကြည်ဟာအဓိကထားပြောဆိုခဲ့သလိုမနောပွဲကျင်းပပုံ၅မျိုးတည်းကစစ်ပွဲရေးအောင်နိုင်ခြင်းနဲ့ပတ်သက်ပြီးဘယ်လိုစစ်မျိုးကိုအောင်နိုင်ဖို့လိုတယ်ဆိုတာကိုပြောကြားခဲ့ပါတယ်။
ဒီပြည်တွင်းစစ်အောင်နိုင်ရင်နောက်ပြည်တွင်းစစ်တွေမဖြစ်အောင်လို့အဲ့ဒီလိုအောင်နိုင်ရင်မနှောပွဲကြီးပြပါတော့တခုကျင်းပနိုင်တဲ့အခြေအနေကိုရအောင်လို့အားလုံးကြိုးစားကြပါတယ်ဒီလိုစစ်ပွဲတွေဖြစ်ခြင်းကိုအောင်နိုင်ပြီဆိုမှကျမတို့နိုင်ငံကလည်းတကယ်တိုးတက်နိုင်မှာကျမတို့ပြည်သူတွေကလည်းခွင့်ပြုနိုင်မှာဖြစ်ပါတယ
်ကချင်ပြည်နယ်ပြည်သူပါတီဒုဥက္ကဋ္ဌဦးကွမ်ကောင်အောင်ခန်းကတော့ဒီနေ့ကျင်းပရဲ့ကချင်ပြည်နယ်နေ့ဟာကချင်လူမျိုးတွေအတွက်အရေးကြီးတဲ့နေ့ဖြစ်ကြောင်းနဲ့ဒီကနေ့တဆင့် Federal နိုင်ငံအတွက်အထောက်အကူဖြစ်တဲ့အခမ်းအနားဖြစ်လာဖို့မျှော်လင့်ကြောင်းလည်းပြောပါတယ
်။အကုန်လုံးတန်းစီရဲ့ခွင့်အရေးကြီးရှိတဲ့ဟာမျိုးပုံစံမျိုးနဲ့ဖြစ်သွားစေချင်ပါတယ်။ပုံမှန်တော့ Federal စနစ်ဒီဆောက်တဲ့ရင်မှာဆောက်ပြီးရှိတဲ့အခမ်းအနားမျိုးပဲဖြစ်စေချင်ပါတယ်။ဒါမဲ့လက်တွေ့အကောင့်ထေပေါ်ရာဘလောက်ရှိအကောင့်ထေပေါ်တယ်ဆိုတဲ့အပေါ်မှာတော့မူပြီးပါလိမ့်မယ်
။ကချင်ပြည်နယ်မှာ Gen 4ရဝံလီစုလက်ချီလော်ဝော်ဆိုင်ဝါစရဲကချင်မျိုးနယ်စု၏အပါအဝင်ရှမ်းဗမာနှင့်တခြားတိုင်းရင်းသားမျိုးနယ်စုစုစုပေါင်း18သိန်းလောက်နေထိုင်ကြပါသည်။ပြည်နယ်အတွင်းမှာငင်းငင်းချမ်းချမ်းနေထိုင်ရေးအတွက်ကချင်မျိုးနယ်စု6ခုစလုံးလက်တွဲဆောင်ရွက်မှအကျိုးရှိမယ်လို့လဲမြန်မာနိုင်ငံရဝံစပေးယဉ်ကျေးမှုအသင်းဗဟုရဲ့ဥက္ကဋ္ဌဦးမရစ်ရောရှုက VOA ကိုပြောပါသည်။
ဒီနေ့အနာဂတ်ဘူလက်ဆွဲကောင်ထေဖို့ရင်းနဲ့ဒီအမိလင်မာနိုင်ငံရဲ့ရင်းချမ်းရေးကိုလေးရှင်လို့6မျိုးကအတူတကွလက်ဆွဲမှာပေါ်ဆောင်ရှင်တယ်ဆိုမှကျွန်တော်ကအဲ့လိုပဲစစ်ကူးထဲမှာရှိပါတယ်။အစည်းတလုံးထဲနဲ့ပါဝင်ရင်တော့ပုံမှန်အားရှိမယ်ဆိုမှကျွန်တော်ကအဲ့လိုပဲခံယူကြပါတယ်။
တောင်တန်းနယ်ပြည်မှာတိုင်းရင်းသားတွေပါတယ်1948ပင်လုံဆွေးနွေးပွဲရလဒ်တွေကနေတိုင်းရင်းသားစည်းလုံးညီညွတ်မှုကိုတည်ဆောက်နိုင်ခဲ့လို့ဗြိတိရှအစိုးရစီကနေလွတ်လပ်ရေးကိုရခဲ့ပါတယ်။1948ဇန်နဝါရီ10ရက်မှာကချင်ပြည်နယ်ကောင်စီညီလာခံရဲ့ပထမအကြိမ်အစည်းအဝေးမှာကချင်ပြည်နယ်အစိုးရအဖွဲ့ကိုဖွဲ့စည်းနိုင်ခဲ့ပြီးဒါကိုဂုဏ်ပြုရဲ့အနေနဲ့ဒီနေ့ကိုကချင်ပြည်နယ်နေ့အဖြစ်သတ်မှတ်ခဲ့ရပါအစိုးရက27ရာစုပင်လုံညီလာခံကို3ကြိမ်ကျင်းပထားပြီးအဲ့ဒီညီလာခံတွေကနေဘုံသဘောတူညီချက်52ခုရရှိထားပါတယ်ဒီသဘောတူညီချက်တွေကနေဒီမိုကရေစီနဲ့ဖက်ဒရယ်ပြည်အောင်စုတည်ဆောက်ဖို့တိုင်းရင်းသားအလုံးပြည်အောင်စုစိတ်နဲ့ပူးပေါင်းဆောင်ရွက်ကြဖို့နိုင်ငံတော်သမ္မတဦးဝင်းမြင့်ကကချင်ပြည်နယ်နေ့အတွက်တဝန်လှော်ပေးဖို့တိုက်တွန်းခဲ့ပါတယ်။